တော်တာရှင်များရှင်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေကဒီမိုကရေစီကိုစနစ်တကျမတည်ဆောက်နိုင်မှုဆိုရင်မိမက်ဝါဒနဲ့အုပ်စုဖွဲ့ရန်ကားမှုတွေပေါ်ပေါက်လာမှာဖြစ်ကြောင်းစနစ်နေ့ကဖြပုံမြို့မှာပြောခဲ့ပါတယ်ဒါပေမဲ့အမေရိကန်နိုင်ငံမှာတနင်္ဂနွေနေ့ကထုတ်ဝေတဲ့ဝါရှင်တန်ပို့စ်သတင်းစာကြီးမှာတော့ဗိုလ်ချုပ်မှုကြီးတန်းရွှေကိုတအုပ်စံပိုင်းအာဏာရှင်လူဆ ျက်စီးဆုံးရှုံးနေတဲ့နိုင်ငံ20ထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်။ဒါတွေကိုစူးစီးပြီးဥတော်တော်သိန်းကတင်ပြပေးပါမယ်ရှင်
။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေကသူတို့အစိုးရဟာဒီမိုကရေစီစနစ်ကိုချောချောမွေ့မွေ့ပြောင်းလဲဖို့လှုံ့ဆော်နေတယ်။ဒါပေမဲ့ဒီမိုကရေစီဆိုတာဗစက်ပြောနဲ့အလွယ်တကူအကောင့်ထည့်ဖော်လို့မရဘူး။ဒီမိုကရေစီစနစ်ကိုစီးကန်းကြမတီးစောင့်နိုင်ဘူးဆိုရင်မင်းမဲ့ဝါရနဲ့အုပ်စုဘက်ရန်ကားမှုတွေပေါ်လာမှာဖြစ်တယ်။ဒါကြောင့်ပထမအဆင့်တိုင်းပြည်ငြိမ်းချမ်းပြီးတည်ငြိမ်အောင်လုပ်ရမယ်။ဒုတိယအဆင့်စီးပွားရေးခိုင်မာအောင်အခြေခံအုတ်မြစ်ကောင်းကောင်းတွေချရမယ်။တတိယအဆင့်လူတွေကိုဒီမိုကရေစီစနစ်ဆိုတာဘာလဲလို့သိအောင်တိတိကျကျပညာပေးရမယ်။ဒါတွေကိုသူတို့အစိုးရဆောင်ရွက်နေပါတယ်လို့စနေနေ့ကဖြာပုံကျွန်းကုန်းနဲ့တွန်တေးတဒါတီဆောင်ရွက်လုပ်ငန်းတွေကိုကွင်းစင်းစစ်ဆေးစဉ်ပြောခဲ့ပါတယ်ဗိုလ်ချုပ်မူကြီးကအခုလိုပြောခဲ့တာနဲ့ပတ်သက်ပြီးနော်ဝေနိုင်ငံရောက်စာရေးဆရာကဗျာဆရာနှင်းခမှုရဲ့မြန်မာနိုင်ငံသားတူဦးအနေနဲ့ထင်မြင်ချက်ကတော့
ဒီမိုကရေစီတက်ဘာလိုလဲညာလိုလဲလျှောက်ပြောနေတာဒါအလုံးသိပြီးသားပါသူတို့အာဏာတည်မြဲရေးအတွက်အခြေဆွဲရေးအတွက်ဒါစကလုံးဆက်လာလေးတစ်ခုတွေ့အဲ့ဒါကိုရေးလဲသုံးနေတဲ့သဘောပဲတကယ်တော့ဟိုအကျိုးနဲ့အကြောင်းပြောင်းပြန်လုပ်တာပဲဒီမိုကရေစီကြောင့်ဒီမိုကရေစီသားတွေအကြောင်းတရားဖြစ်ပြီးတော့ဒီခုနပြောထားတဲ့အကျိုးတရားတွေပဲ
တရားဥပဒေစိုးမိုးရေးတို့ဖွံ့ဖြိုးတိုးတက်ရေးတို့ဆိုတာတွေဟာဒီမိုကရေစီမရှိဘဲနဲ့လူအဖွဲ့အစည်းတစ်ခုမှဘယ်လိုမှမရနိုင်ကြောင်းလဲနှင်းကမှုကပြောပါတယ်မြန်မာစစ်ကောင်းဆောင်ကခုလိုပြောဆိုနေတဲ့အချိန်မှာပဲတင်းငွေနေ့ကအမေရိကန်နိုင်ငံမှာထုတ်ဝေတဲ့ Washington Post သတင်းစာ Outlook ကဏ္ဍမျက်နှာပေါ်မှာတော့နော်ကိုရီးယားကောင်းဆောင် Kim Jong-il ၊ Iran ကောင်းဆောင် Hong Saddam Hussein ၊ Iran ကောင်းဆောင်အမာဒနီးတဲ့ Nepal ပြည် Gyanendra ၊ Equatorial Guinea သမ္မတ Theodore Obiang Nguema ၊ Belarus သမ္မတ Alexander Lukashenko ၊ Zimbabwe သမ္မတ Robert Mugabe တို့နဲ့အတူဗိုလ်ချုပ်မူကြီးတန်းရွှေရဲ့စစ်ဝတ်စုံပြည့်ကိုယ်တိုင်ပုံပါရှိပြီးဒီလူဆိုးတွေကိုတီးကြပါရဲဒါပေမဲ့အခြားသောဖိနှိပ်အုပ်ချုပ်သူတွေအာဏာရှင်တွေလည်းကဘာအနှံ့ရှိပါသေးတယ်လို့ခေါင်းစဉ်ကြီးတက်ဖော်ပြထားပါရဲနိုင်ငံတကာငြိမ်းချမ်းရေးကာဏဂီရောင်မုံငွေအဖွဲ့ရဲ့အက်ပါမောက်ခဂျော့ရှွာဂလန်စစ်ဟာပြီးခဲ့တဲ့မတ်လကမြန်မာပြည်ကိုတွားရောက်ခဲ့ပြီးသူတွေ့ခဲ့မြင်ခဲ့ရတာတွေကိုမြန်မာပြည်ရဲ့ခေါင်းဆောင်ကြီးလို့အဲ့ဒီသတင်းစာမှာပဲခေါင်းစဉ်တက်ဆောင်းပါးရေးထားပါရဲသူဆောင်းပါးထဲမှာလွန်ခဲ့တဲ့နှစ်တထောင်ကျော်ကမြန်မာပြည်တွေဟာဇီရီပထိုးတွေတည်ခဲ့ကြောင်းဒီနေ့ခင်မှလည်းဇီရီပထိုးယူနေတဲ့ဗိုလ်ချုပ်တန်းရွှေဟာဟိုယခင်ဗျင်တူးဦးနဲ့ပို့ပို့တူလာကြောင်းသူကိုယ်သူမြန်မာပြည်ရဲ့အကိုးကွယ်ခံခေါင်းဆောင်ကြီးပုံဖမ်းလာကြောင်းစသဖြင့်ရေးသားထားပါတယ်။အဲဒီလိုရေးသားထားတာနဲ့ပတ်သက်ပြီးကြားဆရာနှင်းကားမှုကဗိုလ်ချုပ်မူကြီးတန်းရွှေကိုခုလိုလူဆိုးတူးဖြစ်ခေါ်ဝေါ်ပြောဆိုတာဟာဘာမှထွေထွေထူးထူးခံစားစရာအကြောင်းမရှိပါဘူးလို့ဆိုပြီ
းအဲဒါကမှပြည်သူတယောက်အနေနဲ့ဟာဒီဘုချုပ်တွေကဒီဘာကြီးသူရဲ့ဘဝတွေကိုဖျက်ဆီးခဲ့တာကြားပြီးတော့ဒီတိုင်းပြည်ကိုပေါ်ဖျက်ဆီးခဲ့တာကြားပြီးတော့ခုမှစိုးစုံဘုချုပ်တယောက်ဆိုစိုးစုံအာဏာရှင်တယောက်ဆိုပြီးတော့တတ်မှတ်ခံရတာတကယ်တမ်းပြောရင်ဒါနောက်တောင်ကြားနေလို့ပြောလို့ရတော့နော
်ဒါအပြင်သူတည်တနာတစ်ခုမှလည်းမြန်မာပြည်ကိုအလွန်စိုးရိမ်ဝဲကောင်းအောင်ပျက်စီးချွတ်ချုံကြဆုံးရှုံးနေတဲ့နိုင်ငံ၂၀ထဲမှာနံပါတ်၈နေရာရောက်ရှိနေကြောင်းဖော်ပြထားပါတယ်မေလာနဲ့ဇွန်လအတွက်ဖြန့်ဝေတဲ့ Foreign Policy Magazine ကြီးမှာခုလိုဖော်ပြထားတာဖြစ်ပြီး Stand for Peace ငြိမ်းချမ်းရေးရမုံငွေအဖွဲ့နဲ့ Foreign Policy Magazine တို့ပူးတွဲပြုလုပ်တဲ့နောက်ဆုံးသုတေသနအရတွေ့ရှိချက်ကိုဖော်ပြထားတာပါ2005ခုနှစ်စည်းနှုန်းကမြန်မာပြည်ဟာအဆင့်23မှာရှိနေရာကနေဒီနှစ်မှာတော့အဆင့်18ထိနံပါတ်အရတိုးမြင့်သတ်မှတ်ခံခဲ့ရပါတယ်ဒီလိုသတ်မှတ်ခံခဲ့ရတဲ့အပေါ်ကြားဆရာနှင်းကားမှုကိုဘယ်လိုထင်မြင်ပါသလဲလို့မေးကြည့်တော
့ဘဝစံချိန်စံချုံးတွေရတာဒီကမ္ဘာပြည်ကအခုမှဒီကြားဆုံးတဲ့နိုင်ငံလို့ဒီအဆိုးအဝါဆုံးနိုင်ငံလို့ဆိုဆင်းရဲပါလာတာဘာမှပြည်သူတွေတက်ကြတော့ဒီလူဖြစ်ရှုံးနေတာကြားလာတယ
်တစ်ဆက်တည်းမှာပဲနှင်းကားမှုကဘယ်သူမဆိုကိုတိုင်းပြည်ကိုအကောင်းဆုံးဆင်းနေတဲ့မှာပါတာပဲမြင်ကျင်ကြကြောင်းခုလိုဆင်းနေတဲ့ပါတယ်ဆိုတာရှက်မယ်ဆိုလဲအုပ်ချုပ်သူကာယကံရှင်တွေရောတိုင်းသူပြည်သားတွေရောအကုန်လုံးရှက်စရာအကောင်းကြောင်းရှက်ပြီးတော့ပြင်နေအောင်စူးစမ်းရင်တိုင်းပြည်နဲ့လူမျိုးကုန်တိတ်ခါပြန်ဆင်နိုင်မှာဖြစ်ကြောင်းပြောသွားခဲ့